ချူရမပတိပကဖြစ်ပေါ်နေတဲ့ရေပောင်း300လောက်ကြားလာတဲ့အတွက်တန်းနဲ့ချီတဲ့အိုးရင်ပြောင်းရွှေ့နေရတဲ့ကလင်းငယ်ရင်းဟာအကျန်းဖက်မှုနဲ့ရက်ဆက်တဲ့ကျူးလွန်မှုတွေငတ်မမှုဒဏ်တွေကိုနောက်တစ်ချီထပ်ပြီးရန်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂ UNICEF အဖွဲ့ကသတိပေးလိုက်ပါတယ်။ချူရမအိုးရင်ရွှေ့ပြောင်းလာတဲ့ကလင်းငယ်ပေါင်းက4သန်းလောက်ရှိပြီးဒါကကမ္ဘာပေါ်မှာအများဆုံးဖြစ်တယ်လို့ UNICEF ကပြောပါတယ်။လွန်ခဲ့တဲ့ရေပောင်း300အတွင်းနေစဉ်လိုလိုပဲကလင်းငယ်13000လောက်ဟာအိုးရင်ဆန့်ခွာထွက်ပြေးရပြီးတော့ဆိုးရတဲ့အခြေအနေတွေရောက်သွားတယ်လို့လည်းပြောပါတယ်။မကြာသေးခင်ကမှဆူဒန်ကနေပြန်လာတဲ့ UNICEF ပြောခွင့်ရ James Elder ကတော့ဆူဒန်မှာတိုက်ခိုက်မှုတွေပြင်းထန်နေတာကြောင့်ကလင်းငယ်ရီဟာမိသားစုတွေတငယ်ချင်းတွေနဲ့ကွဲကွာပြီးပိုင်ဆိုင်မှုအလုံးဆုံးရှုံးရတဲ့အပြင်သူတို့ဝန်းကျင်ဟာလည်းလုံခြုံစိတ်ချမှုမရှိဘဲနဲ့မျောလင့်ချက်တွေပါပျောက်ဆုံးနေတယ်လို့ပြောပါတယ်။ကလင်းငယ်ပေါင်း9သိန်းကျော်ကဒီနှစ်အတွင်းအဆိုးအဆုံးအဟာရပြတ်လတ်မှုဒဏ်ခံရတယ်လို့တောင်းနေချေတည်ဆုံးမှုလည်းရှိတယ်လို့ပြောပါတယ်။ကမ္ဘာစံနယ်ရေးကဖွဲ့ WFP ကတော့ဆူဒန်မှာလူပေါင်း18သန်းလောက်ငတ်မောက်ခေါင်းမောင်းမှုနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ဆူဒန်နိုင်ငံနဲ့လူပေါင်း15သန်းလောက်နဲ့အိန္ဒိယနိုင်ငံတွေမှာခိုလုံရတဲ့1.5သန်းအတွက်အရေးပေါ်အကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာသန်း4000ကျော်တောင်းခံထားပါတယ်။